2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ကအခွင့်အထူးခံယူထားတာကို NLD အဖွဲ့ချုပ်နဲ့ပြည်သူလူထုကပြင်ဆင်ဖို့ကြိုးပမ်းနေကြပါတယ်။ဒီအတော့အတွင်းအခွင့်အထူးခံယူတဲ့ဥပမာတစ်ခုကိုမေလ2ရက်နေ့ထုတ်မြမတန်တော်စစ်မှာအောင်ထွန်းလင်းဆိုသူကဖော်ပြပါတယ်။သမရလဇာကကျပ်သိန်း50ဖြစ်ပြီးအငိမ့်စားဘိုးချုပ်ပူကြီးတန်းရွှေရဲ့ပြင်ဆင်လဇာကသိန်း100သူဘူဂျုံမူကြီးမောင်အေးရဲ့ပင်စင်လဇာက380ဖြစ်နေတယ်လို့ဆိုပါတယ်။အငိမ့်စားစစ်ဘူ69ဦးရဲ့အင်အဖူတန်း400ကျော်အတွက်ချက်သိန်းပေါင်း1600ကျော်ကိုလည်းအစိုးရကနှစ်စဉ်ထောက်ပံ့နေရပါတယ်။တန်ရှင်းဘူကြိုးစားနေတဲ့ဦးသိန်းစိန်အစိုးရရဲ့ဝင်ကြီးအများစုဟာစစ်ဘူနဲ့စစ်ဘူလူထွက်တွေဖြစ်ပါတယ်။ညွှန်ကြားရေးမှူးအစ်စ်မှာစစ်ဘူလူထွက်တွေကိုခန့်အပ်နေတော့မှာပဲ။ဘယ်စစ်တပ်မှမဆိုစစ်ဘိုလ်ရဲ့ရပိုင်권နဲ့အကျိုးခံစား권ကိုဦးစားပေးပါတယ်။ဗြိတိရှ်စစ်တပ်မှာထိပ်ပိုင်းကစစ်ဘိုလ်တွေယူထားတဲ့အထူးအခွင့်အရေးကိုကျော့ပစ်လိုက်မယ်ဆိုရင်နှစ်စဉ်ပေါင်ဝင်တန်းတထောင်လောက်တက်ပါမယ်လို့အစိုးရအကြံပေးပုဂ္ဂိုလ်ကမနစ်ကပြောပါတယ်။အမေရိကန်စစ်တပ်မှာတော့အခြေခံလစာအထူးလစာအထူးစိတ်စားတဲ့ရပိုင်권နဲ့ခံစား권အမျိုးအစားပေါင်း90ကျော်ရှိပါတယ်
။ဒီလိုစစ်ဘိုလ်လူတန်းစားမြန်မာပြည်မှာအာဏာရတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ခန်းစားခွင့်တွေက3-4ဆတိုးလာပါတယ်။လူသမားလေသမားအကျိုးစီးပွားမြင့်တင်မယ်ဆိုပြီးဆိုရှယ်လစ်ခေပြောင်းတော်လှန်ရေးလုပ်တယ်ဆိုတော့ကလည်းအလုံးမလုံးမီစစ်ဘိုလ်ရဲ့အဆောင်အယောင်နဲ့ခန်းစားခွင့်ကိုအရင်ဆုံးသတ်မှတ်ပါတယ်။ပါတီအဖွဲ့အစည်းတည်ထောင်တဲ့အခါမှာရပိုင်ခွင့်နဲ့အဆောင်အယောင်ကိုအရင်ဆုံးသတ်မှတ်တဲ့ဗမာစစ်ဘိုလ်တလေးကိုကွယ်လွန်သူဦးသိန်းဖေမြင့်ကတရင်စာမှာဝေဖန်ခဲ့မှုပါတယ်။အခြေခံဥပဒေမရှိဘဲအနှစ်20ကျော်ဗိုလ်ချုပ်မူကြီးအုပ်စိုးတဲ့ဆရာနာရှင်ခေတ်ရောက်လာတော့တိုင်းပြည်ရဲ့ဒနာဥစ္စာကိုစစ်ဘိုလ်ရဲ့ကိုပိုင်ပစ္စည်းလို့သဘောထားကြတာကြောင့်တန်းကြွယ်တထေးနဲ့ဂရေကြွယ်တထေးစစ်ဘိုလ်လူဒန်းစားတွေပေါ်များလာပါတယ်
။မဆလာကေမှာအခွင့်အထူးခံစားပြီးအမှားမှားအယူရင်လှုပ်လွန်းလို့အစင်းအဲဆုံးနိုင်ငံဘဝရောက်သွားပြီမဲ့စစ်ဘိုလ်လူဒန်းစားကတော့မစင်းရဲပါဘူး။ဖြစ်ဆက်ရှိအရေးတော်ပုံကြောင့်မဆလာကေနေကုန်းချုပ်တော်လေစစ်ဘူကတော့ခက်ကောင်းနေတော့မှာပဲ။တန်ခတ်အေးအေးယူခံရပြီမဲ့အိမ်နီးချင်းနိုင်ငံတွေအကူအညီနဲ့စစ်အာဏာရှင်စနစ်ကိုတီထောင်ပြန်ပါတယ်။ချမ်းသာလာတဲ့အခါစစ်ဘူကြီးစုတဲ့စနစ်ကိုကဘာကလက်ခံလာအောင်ရွေးကောက်ပွဲလုပ်ပြီးအသွင်ပြောင်းဖို့ကြံစည်ပြန်ပါတယ်။စစ်ဘူရဲ့အထူးအခွင့်အရေးကိုကာကွယ်ဖို့အတွက်ရွေးကောက်ပွဲမလုပ်မီနှစ်ပေါင်းအတော်ကြာကလေးကနေပြည်တော်ကိုတိဆောက်နေတာဖြစ်ပါတယ်။ဒါကိုကြည့်ရင်ဒီမိုကရေစီပြုပြင်ရေးဟာစစ်ဘူအတွက်အဓိကမဟုတ်ဘဲရပိုင်ခွင့်နဲ့အကျိုးခံစား권ကသာအရေးကြီးနေတာထင်ရှားပါတယ်
။စစ်အစိုးရဟာနေပြည်တော်ကိုအခိုင်အခန့်တည်ဆောက်ပြီးမှအရက်သားအသွင်ပြောင်းတာဖြစ်တဲ့အတွက်စစ်အုပ်စုအကျိုးစီးပွားကပထမဦးစားပေးဖြစ်နေတာထင်ရှားပါတယ်။စင်ဖြူမွေးထားတဲ့နေပြည်တော်မှာအကောင်းဆုံးပစ္စည်းတွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့နိုင်ငံသားတန်ယုံတွေတော့ရန်ကုန်ကမခွာနိုင်သေးပါဘူး။နေပြည်တော်ဟာစစ်ဘူမြို့တော်ဖြစ်ပြီးရန်ကုန်ဟာအရက်သားမြို့တော်ဖြစ်ပါတယ်။နေပြည်တော်မှာလူဦးရေတသန်းနီးပါးရှိပြီးရန်ကုန်မှာ800,000ကျော်ရှိကြောင်းသိရပါတယ်။ရန်ကုန်ဟာရင်ကျေးမှုမျိုးစုံပေါင်းဆက်ထားတဲ့မြို့တော်ဖြစ်ပါတယ်။ဒါပေမဲ့ယောဂါဒေကြီးလိုဖြစ်နေလို့တိုးပွားလာတဲ့လူဦးရေအတွက်ရန်ကုန်မြို့ကိုထတ်ချဲ့ရတော့မယ်လို့မြို့ပြပညာရှင်ဒေါက်တာကျော်လတ်ပြောတာကို70 News မှာဧပြီလ23ရက်နေ့ကဖော်ပြပါတယ်။
စေအုပ်စုတို့နေပြည်တော်ကိုအခိုင်အမာတည်ဆောက်ပြီးမှစီကံပြေဝတဲ့ဒီမိုကရေစီတည်ဆောက်မယ်လို့ပြောတာဟာကိုကျိုးစည်းဝါကိုဦးစားပေးတာဖြစ်တယ်လို့ယူဆကြပါတယ်။စေအုပ်စုရဲ့ရေရှည်အကျိုးစည်းဝါကိုချိန်ပြီးပြုပြင်ရေးလုပ်တာဖြစ်ပါတယ်။အခွင့်အထူးကစနစ်တက်ဆိုးရှေဖို့အတွက်အထိုက်အလျောက်အရတားကိုလွတ်လပ်မှုနဲ့လုတ်ပိုင်ခွင့်ပေးရပါတယ်။ဒါကြောင့်မို့အရင်ကခံစားခဲ့တာတွေညော့သွားတာမျိုးရှိနိုင်ပါတယ်။ဒါပေမဲ့စစ်ဘူအခွင့်ဒူးကန်ဒလိကြံရှိနေတာမို့တာဒူညီမြစနစ်ကိုမတီးဆောက်နိုင်ဘူးလို့ပြောနိုင်ပါတယ်။တကယ်တော့အခရီလိုက်စားမှုပေါ်မှာအခြေခံပြည်နေပြည်တော်ကိုတိုးတိုးတိတ်တိတ်တီးဆောက်ခဲ့တာဖြစ်ပါတယ်။1988နဲ့1990မှာအရသာဥဆောင်ပြည်ဒီမိုကရေစီအသွင်ပြောင်းဖို့ကြိုးပမ်းခဲ့တာကိုစစ်အုပ်စုကလက်မခံခဲ့ပေမဲ့ဒီအချိန်မှာတော့စစ်အုပ်စုကိုယ်တိုင်ခေါင်းဆောင်နေတာမို့အရတားနဲ့လက်တွဲပြီးအသွင်ကူးပြောင်းနိုင်လိမ့်မယ်လို့ယူဆသူလည်းရှိပါတယ်။ဒါပေမဲ့စစ်ဘိုလ်လူဒန်းစားကိုအခွင့်အထူးခံစားစီပြီးပြည်သူအကျိုးပေးဖို့မယ်ဆိုတာဟာယုံနှံစကားလိုဖြစ်နေပါတယ်။အခွင့်အထူးကစစ်ဘိုလ်ဓလေ့ကိုမစွန့်လွတ်နိုင်သမျှကာလပတ်လုံးလက်ရည်တပြင်းတည်းနိုင်ငံရေးလုပ်ဖို့ဆိုတာဖြစ်နိုင်စရာအလားအလာမရှိကြောင်းပါခင်ဗျာ။